နိုင်ငံတော်တမင်္ဂပုဂ္ဂိုလ်ဆောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံမှာဩဂုတ်လ20ရက်နေ့ကျရင်စင်ကာပူလိုက်ချော့ဆိုတဲ့မူဝါဒရေးရမယ်လို့ခုပြောဖို့ရှိပါတယ်။မြန်မာဒီမိုကရေစီအတွက်ကူပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးလို့ဆိုရမယ်။မြန်မာ Democratic Transition Challenges and Way Forward ဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ဝန်ကိုဩဂုတ်လ20ရက်အင်္ဂါနေ့စင်ကာပူဆန်တော်ချိန်နေ့လေ3:15မိနစ်ကနေ4:15မိနစ်မြန်မာဆန်တော်ချိန်နဲ့ဆိုရင်နေ့လေ3:45မိနစ်ကနေ4:45မိနစ်ထိ3:00ကြာပြောမယ်အကြောင်းကမ္ဘာ့ရာဒီယိုစီစဉ်နဲ့ Youth of Asia Institute ကိုအရှိတော်အစားလိလာရေး Institute ISES ရဲ့ဖိတ်ကြားလောက်မှာဖော်ပြထားပါတယ်။ဒေါက်တာဆုကြည်ပြောမယ့်ဒီစက္ကဒီစင်ကာပူလက်ချာဟာ43ကျင်းလောက်ဖြစ်ပြီး42ကျင်းတော့တော့တောင်ကိုရီးယားကမ္ဘာ့မွန်ချေအင်ပြောသွားပါတယ်။ ISES Institute ဟာစင်ကာပူတို့ကနေဥပဒေကြားထံပြီးဖွဲ့စည်းတည်ထောင်ထားတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အရှိတော်အစားဒေသရဲ့လူမှုရေးနိုင်ငံရေးစီးပွားရေးလုံခြုံရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာတွေကိုလေ့လာတဲ့သုတေသနအဖွဲ့ဖြစ်တယ်လို့အဖွဲ့ရဲ့အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။